American Tamara Donald Trump ရဲ့ဆနစ်ရကြအာရှနိုင်ငံအာရှငါးနိုင်ငံခီးစဉ်ဟာအောင်မြင်တဲ့ခီးစဉ်ဖြစ်ပြီးလုံခြုံရေးနဲ့ကုန်သွယ်ရေးကိစ္စတွေအတွက်တိုးတက်မှုတွေအများအပြားရှိခဲ့တဲ့ခီးစဉ်တွေဖြစ်တယ်လို့ဆိုပါတယ်။မြောက်ကိုရီးယားပြည်ထနာကတော့တကဘာလုံးအတွက်အဓိကချင်းချောက်နေတဲ့ကိစ္စဖြစ်နေတုံးပဲလို့လည်းသမ္မတထရန့်ကပြောကြားခဲ့ပါတယ်။ဒီအကြောင်း VOA သတင်းတောက်စတီဖာမန်ပေးပို့ထားတဲ့သတင်းထွာကိုကိုကျောင်းဝင်ကဆက်ပြီးပြောပြမှာပါရှင်
။အာရှငါးနိုင်ငံကိုမနာရန်ခီးစဉ်ခဲ့တဲ့သမ္မတဒေါ်နယ်ထရန့်ကသူရဲ့ခီးစဉ်ဟာတိတ်ပြီးတော့ဂုံစရာကောင်းတဲ့ခီးစဉ်လို့ဆိုပါတယ်။အရှနိုင်ငံနေနဲ့အမေရိကန်ပြည်ထောင်စုအကြားပို့ပြီးတော့ကောင်းမွန်တဲ့ဆက်ဆံရေးတွေကိုထူထောင်နိုင်ခဲ့တဲ့ခီးစဉ်ဖြစ်ပြီးတနင်္ဂနွေနဲ့တနင်္ဂနွေအကြားအသာစီးရဖို့မဟုတ်ဘဲဆက်မြတ်တက်တော့ဆက်ဆံသွားမယ်လို့အရှကပြန်ပြီးတော့မထောက်ခါခင်သမရစင်းနဲ့လေးညာအတွင်းမှာသူရဲ့ခီးစဉ်ရဲ့အကျိုးဖြစ်ထမှုနဲ့ပတ်သက်ပြီးသတင်းတော်တွေကိုပြောခဲ့ပါတယ
်။တက်ပြီးခေါ်ယူပါတယ်လုံခြုံရေးစီးရေးနဲ့ကုန်သွယ်ရေးရှိဆောင်တွေကကြည့်မယ်ဆိုရင်တက်ပြီးတော့ဂုံယူဖို့ကောင်းပါလေ။လုံခဲ့တဲ့နှစ်တွေကလည်းမတူတဲ့ဆက်ဆံရေးမျိုးတွေနဲ့မတူတဲ့ပုံစံမျိုးနဲ့ကျွန်တော်တို့ဆက်ဆံကြရပါလိမ့်မယ်။နိုင်ငံတစ်ခုကတစ်ခုပေါ်အတားရဖို့ဆိုတဲ့ပုံစံမျိုးနဲ့ဆက်ဆံတဲ့ခေတ်ကကုန်သွားပါပြီ။ကျွန်တော်တို့တွေမျက်မျက်တာတာအပြန်လန်အကျိုးရှိအောင်လှုပ်ဆောင်သွားကြမှာပါ
။နောက်ကိုရီးယားရေးဟာတစ်ကမ္ဘာလုံးကိုချင်းချောက်နေတဲ့ကိစ္စဖြစ်နေတော့မှမဟုတ်ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လုံးဝကင်းစင်ရအောင်နိုင်ငံတွေအားလုံးကအမေရိကန်ပြည်ထောင်စုနဲ့အတူပူးပေါင်းပြီးတော့အသေးချာလှုပ်ဆောင်ကြဖို့ကိုလည်းသမ္မတထရမ့်ကအာရှကောင်းဆောင်တွေကိုတိုက်တွန်းခဲ့ပါတ
ယ်။ It's also been really good in terms of North Korea and getting everybody together to take the action all together.
ရုပ်ကိုရီးယားရင်းနဲ့ပတ်သက်ပြီးတော့တရုတ်၊ဂျပန်နဲ့တောင်ကိုရီးယားပါဝင်အားလုံးအတူတူကလှုပ်ဆောင်ကြမယ့်ကိစ္စကတိတ်ကောင်းပါလေ။ဒီကိစ္စကကျွန်တော်ရဲ့အခုခီးစဉ်မှာတိတ်အရေးကြီးတဲ့အစိတ်ပိုင်းတစ်ခုပါ။ကုန်သွယ်ရေးနဲ့ဆက်ဆံရေးကိစ္စတွေကလည်းကျွန်တော်အတွက်အရေးကြီးတဲ့ကိစ္စတွေပါပဲ။ဖိလစ်ပိုင်နိုင်ငံဟာစီးရေးရရောမဟာဗျူဟာအရပါတိတ်ပြီးတော့အရေးကြီးတဲ့နေရာတစ်ခုပါဖိလစ်ပိုင်နဲ့ကျွန်တော်တို့ရဲ့ဆက်ဆံရေးမရှိတာတော်တော်ကြာခဲ့ပါပြီအခုတော့ကျွန်တော်တို့ဖိလစ်ပိုင်နဲ့တိတ်ပြီးတော့ကောင်းတဲ့ဆက်ဆံရေးပြန်ရနေပါပြီ
တောင်တရုတ်ပင်လယ်အတွင်းမှာတရုတ်နိုင်ငံကစစ်စခန်းတွေဆောက်ဖို့ကြိုးပမ်းနေတဲ့ကိစ္စကိုလည်းသမ္မတထရမ့်ကစိုးရိမ်နေတော့ပါပဲဒါပေမဲ့လည်းရေပိုင်နဲ့ဆိုင်ရာအငြင်းပွားမှုတွေနဲ့ပတ်သက်ပြီးတော့အမေရိကန်ဘက်ကတော့ငြင်းငြမ်းတဲ့နည်းလမ်းတွေနဲ့ဖြေရှင်းစေချင်တယ်လို့ဆိုပါတယ်အစ်တော်အာရှမှာ IS စစ်သွေးကြော်တွေရဲ့ချင်းချောက်မှုတွေတိုးလာနေတဲ့ကိစ္စကိုလည်းအမေရိကန်ဘက်ကအနိကဆောင်ကျင်နေတဲ့အကြောင်းသမ္မတထရမ့်ကပြောပါတယ်။ကုန်သွယ်ရေးနဲ့ပတ်သက်ပြီးတော့သူ့ရဲ့အာရှခီးစဉ်တွင်းမှာအနည်းဆုံးဘီလီယံဒေါ်လာ300ဘိုးလောက်သဘောတူညီမှုတွေရရှိခဲ့ပြီးတော့မကြာခင်ကာလတွင်းမှာဒီစီးပွားရေးဆိုင်ရာသဘောတူညီမှုတွေဟာ3ဆလောက်တိုးလာလိမ့်မယ်လို့လည်းသူထင်တဲ့အကြောင်းသမ္မတထရမ့်ကဆိုပါတယ်။အခုခီးစဉ်တွင်းဗီယက်နမ်နိုင်ငံဘက်ကဒေါ်လာ12ဘီလီယံဘိုးအမေရိကန်ပိုင်းဘိုးအင်းလေယာဉ်တွေကိုမှာယူထားတာရှိပါတယ်။ဒါပေမဲ့လည်းဒီမှာယူမှုဟာသမ္မတထရမ့်ရဲ့အခုခီးစဉ်ထဲမှာပဲအစ်စ်မှာယူလိုက်တာလားဒါမှမဟုတ်အရင်သမ္မတဟောင်းဘာရက်အိုဘားမားလက်တက်တုန်းက 17.5 ဘီလီယံဘိုးဖာယူဖို့သဘောတူညီထားခဲ့တာကိုပြောတာလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။2016ခုနှစ်တုန်းကသမ္မတဟောင်းဘာရက်အိုဘားမားဗီယက်နမ်နိုင်ငံကိုသွားခဲ့တော့ကဗီယက်နမ်လေကြောင်းနဲ့ Boeing ကုမ္ပဏီတို့အကြားသဘောတူလက်မှတ်ရေးထိုးထားတာရှိပါတယ်။သမ္မတ Trump ရဲ့စနစ်ရကြာအာရှ၅နိုင်ငံခီးစဉ်နဲ့ပတ်သက်ပြီးတော့သူ့အမေရိကန်ပြည်ထောင်စုကိုရောက်ပြီးတော့မကြာခင်မှာပဲအရေးကြီးတဲ့ကြီးညာချက်တစ်စောင်ထုတ်ပြန်ဖို့ရှိတယ်လို့လည်းသမ္မတ Trump ကပြောတာပါတယ်။အဲ့ဒီညချက်ဟာဒီကနေ့ဒါမှမဟုတ်မနေ့ပြန်ထွက်လာမယ့်သဘောပါ။ညချက်ထဲမှာဘာအကြောင်းတွေပါမလဲဆိုတာကိုတော့အသေးစိတ်မပြောပါဘူး။ဒါပေမဲ့လည်းနော့ကိုရီးယားအရေးနဲ့ကုန်သွယ်ကိစ္စတွေအဓိကပါမယ်လို့ညွှန်လင်းရပါတယ်။